ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့အရှိဘက်ဖောင်းဆိုင်ကြီးရွာနာမှာဒီကနေ့မနေ့ကစစ်တပ်နဲ့ကိုကန်တက်ကြားတိုက်ပွဲဖြစ်တာကြောင့်လူ300ကျော်နေရာစုခွာတိမ်းရှောင်နေရပါတယ်။မုံကိုဒေသမှာစီးရဲတင်းမာဆဲဖြစ်ပြီးနောက်ထပ်တိုက်ပွဲဖြစ်မဲ့အလားအလာတွေရှိနေတယ်လို့ဒီမနေ့မှာပဲကချင်ပြည်နယ်ဖားကန့်ဒေသမှာလည်းတိုက်ခိုက်မှုရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းပြောပြပါမယ
်။အခုရက်ပိုင်းနေ့အတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကိုခိုင်မြို့နယ်တွေဘက်မှာစစ်ကောင်စီတပ်တွေနဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီကနေ့မနက်ပိုင်းမှာလည်းမူဆယ်မြို့နယ်မုံကိုမြို့အရှေ့ဘက်မှာရှိတဲ့တရုတ်မြန်မာနယ်စပ်ဒေသကဖောင်းဆိုင်ကျေးရွာအနားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်ဒေသခံတို့က VOA ကိုပြောပါရယ်
။ဒီနေ့လည်းဖြစ်တယ်ဒီမနက်အစောကြီးလည်းဖြစ်တယ်အခုနောက်ဆက်ထပ်ဖြစ်ဖို့လည်းအချိန်ကပြင်းမာနေတယ်ပြောတယ
်။ဒီတိုက်ပွဲကြောင့်ကျေးရွာ၄ရွာကလူ300ကျော်ဟာနေရပ်ဆုံးခွာပြီးတော့ယာယီခိုလုံရေးစခန်း IDB ကမ်းမှာနေထိုင်နေရတယ်လို့လည်းဆက်ပြောပါရယ်။
အခုကျွန်တော်တို့ကျေးရွာက၄ရွာချင်းချာ88ကျားမပေါင်းအလုံးက330ပဲအခုကျွန်တော်ဟိုပါပေါ့ IDB စခန်းတို့ဒီဖုံးဆိုင်နဲ့နေတဲ့နေရာပေါ့အဲ့နေရာမှာ IDB စခန်းလုပ်ပြီးတော့နေကြတော့
လောလောဆယ်မှာတော့စစ်ရှောင်တွေကိုကူညီထောက်ပံ့မဲ့သူမရှိသေးကြောင်းနဲ့ဘာသာရေးလူမှုရေးအဖွဲ့အစည်းတွေကကူညီဖို့ရှိပေမဲ့လည်းကိုဗစ်ကပ်ရောဂါကြောင့်မုံကိုမြို့မှာလော့ဒ်ဒေါင်းပြုလုပ်နေတဲ့တည်င်းတွေကြောင့်တော်လာဖို့ခက်ခဲနေကြောင်းလည်းပြောပါရယ်ဒီလ၄ရက်နေ့ကလည်းမုံကိုမြို့အနီးမှာစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါရယ်ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီကွတ်ခိုင်မူဆယ်နန့်ခမ်းစတဲ့ဒေသတွေမှာတော့စစ်ကောင်စီတပ်တွေနဲ့မြောက်ပိုင်းမဟာမိတ်ခေါ် KIA ကချင်း TNLA တောင်းပလောင် MNDAA ကိုကန့်တပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတာပါဒီကနေ့မနက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကမိုင်းဆွဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပါရယ်ဒီတိုက်ခိုက်မှုကတော့ဖားကန့်မြို့နယ်ဆိုင်းအောင်ရွာအနီးမှာဖြစ်ခဲ့တာလို့ဒေသခံတဦးကပြောပါရယ
်မနေ့9နာရီလောက်ပဲဖြစ်တယ်ကျွန်တော်ကြောက်တော့ပြန်ပြန်လို့ပြောတယ်ဒီနောက်ဆက်ဆံဘက်ကတော့ထိခိုက်ရှိတယ်လို့ပြောတယ
်ထိခိုက်သေးဆုံးတာတွေနဲ့ပတ်သက်လို့တော့သေချာမသိရသေးကြောင်းလည်းပြောပါရယ်ဒေသတွင်းသတင်းမီဒီယာတချို့ကတော့စစ်ကောင်စီတပ်က၅ဦးတေဆုံးကြောင်ဖော်ပြတာတွေရှိပေမဲ့လည်းတိကျအတည်ပြုချက်တော့မရသေးပါဘူး။တနင်္လာနေ့ညပိုင်းကလည်းမြကြီးနားမြို့အထက်ဗလမင်းထင်တရားမှာပြစ်ခတ်မှုတွေရှိခဲ့ပြီးတော့ဒီပြစ်ခတ်မှုကတော့စစ်ကောင်စီတပ်ကတက်လှမ်းပြစ်ခတ်တာဖြစ်တဲ့အကြောင်းဒေသခံတွေကပြောဆိုပါရယ်။ဇွန်လ23ရက်နေ့ကဗလမင်းထင်တရားကစူပေါင်းဂိတ်ကို KIA ကတိုက်ခိုက်ခဲ့ပါရယ်။ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်ကစတင်ပြီးတော့တိုက်ပွဲတွေငြိမ်သက်ရာကနေဒီနေ့မတ်လပိုင်းအတွင်းတိုက်ပွဲတွေပြန်လည်စတင်ခဲ့သလိုနေရာဒေသတော်တော်များများမှာ KIA ကတက်မတော်တက်စခန်းတွေနဲ့စစ်ရင်တန်းတွေကိုကြားဖြတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
ရှမ်းနဲ့ကချင်ဘက်ကတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြပြသွားတာပါ